အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်းနဲ့အတူကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။ဒီတဲ့လေလိုက်စီစဉ်ကကျေဆိုပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမှုရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေအများအပြားဟာအတုပ်လိုက်ဆိုသလိုပဲအဖမ်းခံရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်ဒါကိုကြည်ကြည်အဖြစ်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူထမ်းစားတွေအတွက်ခဏအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြပြီးပြပကိုအလုပ်ထွက်လုပ်နေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဦးလုံသမားအဖွဲ့ရုံးကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်နဲ့နောက်ဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုပ်သမားကြီးရအကြံပေးအဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနယ်ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆွေးနွေးတာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးသွားပါမယ်အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးမိုးကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ရေဟုတ်ကဲ့ဒီတလနှစ်လအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းယုံပြောပြပေးလို့ရမလားခင်ဗျာ
။အော်ကျွန်တော်တို့ land ရဲ့သတင်းချက်တွေဒီရဆိုလို့ရှိရင်ဇူလိုင်လနဲ့အခုဇွန်ဇူလိုင်ပေါ့နော်နှစ်လအတွင်းမှာကိုပဲအလေစက်တိုက်စုလိုပဲထိုင်းနိုင်ငံတောင်ပိုင်းမှာဒီမြန်မာနိုင်ငံသားတွေပေါ့နော်တရားမဝင်နိုင်ငံသားတွေကိုဆဲကြည့်တာတွေအဲ့ဒါစက်တိုက်စုလိုပဲကြားနေရပါတယ်ဆိုတော့ကြတော့ကျွန်တော်တို့ခုနောက်ဆုံးသိရတဲ့အခြေအနေရသလိုရှင်ထိုင်းကနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြေညာထားတာဆိုလို့ရှင်ဒီတစ်နှစ်ထဲမှာကိုပဲလူ9000ကျော်လောက်ကိုဖမ်းမိတယ်ဒီနှစ်လတော့မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေအဲ့ဒါတရားမဝင်ရောက်လာတာတွေကိုဆန်းစီရေးယူရတယ်ဒီလိုသိရပါတယ်ကြာအဲ့ဒါဆိုလို့ရှင်အခုကာလမှာပြောမယ်ဆိုလို့ရှင်အခုကာလကတော့ဒီ9လပိုင်းထဲမှာဆိုလို့ရှင်တော့ထိုင်းနိုင်ငံရဲ့အခြေအနေရသလိုရှင်2000ပါစကုနာဟုတ်ဆင်မှာလဲသူတို့ဒီတက်တန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှင်ဗက်တတန်ဗီဇာတက်တန်းစတဲ့တက်တန်းတူအောင်လဲကလာတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမုံနဲ့အလုပ်သမားတွေနောက်တစ်ခါကျအထောက်ထားမဲ့အလုပ်သမားတွေကို fancy ရဲ့အလားဒီ operation တွေရှိတတ်တဲ့လားလာလေးတွေရှိပါတယ်2018ခုနှစ်ဒီဥစားလာဂျူလိုင်လတွေထဲမှာလဲဒီလို fancy တာတွေနေရာရင်းပြတာကိုပြန်ပို့တဲ့ပြန်ပို့ခံတဲ့အလုပ်သမားတွေရှိခဲ့ပါတယ်ကြ
ဟုတ်ကဲ့ခင်ဗျာ
ဟုတ
်ကဲ့ဒါဟာဒါဟိုကျွန်တော်တို့တရားဝင်စာအုပ်နဲ့ဟို MOU အရာသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတန်းနဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းနဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းတရားမဝင်ရလဲနော်ခမန်းကြီးဟု
တ်ကဲ့ခင်ဗျာခမန်းကြီးပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းအလုပ်သမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှင်သူတို့နိုင်ငံထဲမှာထိုင်းနိုင်ငံအတွင်းထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့ဟိုလာအိုနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့သုံးတန်းကျော်ရှိရလို့ပြောပါတယ်ဒီထဲမှာအများစုကကျွန်တော်တို့မြန်မာရှေ့ဆုံးအလုပ်သမားတွေအများစုကရောအလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်ပန်းကွဲကျော်နဲ့သုံးတန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံမရှိတဲ့အလုပ်သမားတွေလည်းလုပ်နိုင်နေတာမျိုးတွေမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီအခြေအနေမျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါတယ်ခင်ဗျာဦးရဲနိုင်ဝင်းလေလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းရေဟိုဦးရဲနိုင်ဝင်းဟာလည်းဟိုအရင်တော့ကမြန်မာနိုင်ငံထဲမှာဒီအလုပ်သမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုပ်သမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စည်းပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြည်ပမှာထွက်ပြီးအလုပ်လုပ်ကြတာလူမျိုးဖြစ်နေတာ哦ဆိုတော့ကျွန်တော်တို့နိုင်ငံတွေမကဘူးဒေတာရင်းကတခြားနိုင်ငံတွေမှာလည်းဆိုတော့ဥမှုကျော်ပြောသလိုကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလောက်ကြတဲ့သူတွေလည်းရှိတာပဲလေ။နောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲ။နောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလုပ်လုပ်နေကြတာပဲ။ဆိုတော့ရှေ့ပြောင်းလုပ်သမားဘွားတွေနဲ့သူတို့လည်းလုပ်နေကြရတာပဲ။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါ။တန်အင်းကြီးချင်းနိုင်ငံတစ်ခုထဲမှာလည်းကိုတန်နှစ်တန်းလောက်ဝန်းကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်နယ်ဝင်းကြီးဟိုအလုတ်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလှုပ်အားကနေတာလား မြန်မာနိုင်ငံသားတွေအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလုတ်ကန်ဖန်ပြီးပေးမှုကလည်းတစ်ဖက်ကအားနေတာပါတယ်ဒါလောကလာကနေရတယ်ဒါဒီနှစ်ခုတော့တော့ဆက်ဆက်ပါတယ်ဟိုဒါပေမဲ့လို့ဒီအစိုးရပြစ်တက်လာပြီးတော့အင်ဂျင်အစိုးရလက်ထက်မှာဒါစက်မှုစုံတွေမှာပြီးဒီ CMB လို့ပေါ့အထက်ဆုံးလုပ်ငန်းတွေမှာဆိုရင်ဒါအလုတ်ကန်ကတော့၅ဒိန်းလောက်တို့ဖန်ပြီးပေးနိုင်တယ်ပေါ့ဒါပေမဲ့လို့တကယ်တမ်းလုံးလို့ခြင်းတဲ့အခြေအကျကအများကြီးဖြစ်နေတယ်ဖြစ်ရရင်အကြောင်းရတော့ပါလို့ဆိုတိုင်းပြည်ရဲ့တကယ်ဟိုလေယာဉ်ကြီးလေယာဉ်ပြဿနာပေါ့လေယာဉ်လေပြဿနာကိုအဲကျွန်တော်မဖြေရှင်းပြနိုင်ဘူးလေသမားရေပုံပုံဆင်းရလာတဲ့အကျက်လေးတွေဖြိုက်လာတယ်အဲ့ဒီကနေပြီးတော့အလုံးလက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့အဲ့ဒါဒီလူပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူပြားတွေရဲ့လက်ရှိစက်မှုစုံတွေမှာအလုံးအများဆုံးပြေးနေတာကမိန်းကလေးလူသမားတွေကိုဖြစ်ပြီးတော့ဒီလူပြားလူသားတွေကအများအားဖြင့်အလုံးကန်မရှိကြတော့အဲ့ဒါအဲ့ဒါကြတော့ဒီလူငယ်တွေရဲ့အများအားဖြင့်ဒီပြပကိုဆွတ်လုချင်တဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်တဲ့မျိုးရတရားမဝင်တဲ့မျိုးရပြပမှုတွေကအများကြီးဖြစ်နေကြတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဟိုဥယျာဉ်တိုင်းမှာတော့အရင်တုန်းကတော့ဒီတနင်္ဂနွေတိုင်းတာနဲ့အလုတ်သမားအကြီးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကကောဒီအလုတ်ကန်ဟိုပါပေါ့ဒီဟိုစီးပွားဖွံ့ဖြိုးမှုကိုစီစဉ်တဲ့နေရာမှာအလုတ်ကန်ဖန်တီးမှုဘာလို့တခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင်အလုတ်ကန်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲများရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟိုတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပြီးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကန်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမပေါ်နိုင်တော့အခုပြဿနာတွေကအခုလိုစက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ဆက်เสียကောင်းတယ်အမှန်မှားတော့ချက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးမွန်းရဲ့နိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့ဓာတ်ရဲ့ထိတွေ့ဆက်ဆံနေရသူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကန်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့ကြာသူတို့ကဒီအလုတ်ကန်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဦးတည်ပြီးစဉ်းစားတာအဲ့တော့ဒီလိုလုံနိုင်မှုတွေထိတော်တဲ့နေရာမှာလေတကယ်ပြည်ပြည်လုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးပေါ့ဗျာသူတို့ရည်မှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့တော့ဝင်ရောက်လုတ်ကင်လာတဲ့ဒီလိုလုံနိုင်မှုတွေနဲ့အတူဒီအလုတ်ကင်တွေဆန်းပြီးပြည့်တဲ့နေရာမှာလေပါဆိုဒီအလုတ်သမားကြီးရဲ့တကယ်လိုအပ်ချက်အခန်းကဏ္ဍပေါ့နော်လုတ်ခါတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်လေးနဲ့ဥပဒေနဲ့ညီရရှိအောင်သူတို့အကောင့်တွေမဖော်နိုင်ဘူးဒါကဟိုတစ်ခါတော့ဒီပြည်လေးမှာအလုတ်ကင်တွေရရဲဆိုရင်တော့မှလုတ်သမားကြီးကကျေနပ်နေတာမဟုတ်ဘူးတိုင်းတော်ရေးအစင်မပြေဘူးလေထိုင်ရေးအစင်မပြေဘူးဒုက္ခနာသာတွေကတစ်ဖက်ကတော့တိတိတရတိုးတက်မလာဘူးတစ်ဖက်ကလူနေမှုစိတ်ကြီးတက်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့အနေနဲ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တည်းမှာပဲဖြစ်နေတာကဘာလဲဆိုတော့ဒီအလုံသမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်ဒါကြောင့်လဲဆိုတော့ဒီကိစ္စကဟိုဟာပြောမှဆိုရင်ဒီနာဝတာနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာယင်းနှုတ်နံမှုကိုဖိတ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာယင်းနှုတ်နံမှုနဲ့ဒီပေါ်ပေါက်လာတဲ့တန်းတဲ့ချီရဲ့ချီရဲ့ဒီအလုပ်သမားတွေအခက်ခဲတာကိုဆက်မစင်ပါဘူးအဲ့ဒီကြေညာမှာဒီလုပ်ငန်းဝင်နေတာဒီရှင်းပြလုပ်သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လုပ်သမားတွေကိုဒီလက်ကြီးလက်ပြက်တက်လာတဲ့လုပ်သမားတွေတုံတို့ကြားလို့တက်ရတဲ့ဟိုဒီစက်မှုစုံတွေရဲ့ဒီတကယ်ကျူးကျော်လို့နေရာမျိုးတွေမှာစင်ရတဲ့ရက်ွက်တွေမှာဖြစ်သလိုနေရတယ်အဲ့ဒါတချို့တွေရင်းပြီးအစအစင်ဒီစားရေးတောက်ရေးအစင်မပြေအဲ့ဒီဒီအစ်တော့အဆောင်ကြီးကြီးမြင့်တက်တဲ့ကျမ်းမာရေးစောင့်ရှောက်မှုတွေကမရှိဘူး။ဒါအဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီငုံညာမှုတွေအများကြီးဝင်လာလို့အလုတ်ကန်တွေအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ဆက်တဲ့ကြံစည်တွေကဆက်လက်ဖြစ်ပေါ်နေမှာ။ဖြစ်ပေါ်နေတဲ့ဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကျတော့ပါလေကဒီရဲ့ကောင်းမွန်တဲ့နေရာတွေကိုရှာဖွေပါလေ။အဲကြောင့်ပါဆိုတော့ဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမှုချင်တော့ဘူး။ဒါလည်းဆိုတော့ဟို၄နှစ်လုံးလည်းဒီလောက်ပဲ၁၀နှစ်လုံးလည်းဒီလောက်ပဲအသက်တွေကလည်းကြီးသွားတယ်အဲ့တက်ကဘာလဲဆိုတော့ကြည့်ရင်သူတို့ဘဝပို့ထိုးတက်မလားအခုဒီဘက်မှာဆိုပို့ဆိုးတာကအသက်25နှစ်ကျော်သွားရင်မိန်းကလေးတောင်မှအလုံးမခံရတဲ့ကိစ္စတွေဖြစ်ပေါ်လာတယ်ပေါ့နော်အဲ့တော့သူတို့ကဘာအာမခံကြမှာမရှိဘူးဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလူ့သမားကြီးရနဲ့ပတ်သက်တဲ့လက်တွေ့ကြရမူဝါဒတရားကိုခံမှာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြည်စီမှာတော့ဆိုးရိမ်နေကြတဲ့လူတွေကပါဆိုအလုံးလုံးနိုင်တဲ့သမ ्या အလုံးလုံးကြဖို့သူတို့ကဒီမှာတော့ပေါ့တက်တက်တုံတုံလှုပ်ပေးနေတာကိုဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ခွာခြားမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနိုင်မွေဆိုတော့ဟိုတစ်ခုနဲ့တစ်ခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုမရှိလို့အလုပ်ကိုင်မရှိဘူးဆိုတော့လေဟိုအဲ့ဒါလည်းကိုကိုအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုယ်နိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလုပ်ကိုင်ဖန်တီးကိုအထောက်အကူပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခု ဟိုလေလိုင်းပေါ်ကိုတရရှင်တူဖိတ်ခေါ်ခြင်းပါလေညီမနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါလားခင်ဗျာကိုချစ်မြင့်ရှိပါလားခင်ဗျာ
မရှိပါရှာဆရာကျွန်တော်တို့ကလေကျွန်တော်တို့ကတော့လက်တွေ့အခြေအနေပြောရရင်ကျွန်တော်တို့ကတော့တောင်းတာဆိုတော့လေလေသမားယာသမားတွေဆိုတော့အလုပ်သမားရေလေသမားရေရှိတဲ့ထဲမှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခိုးဘက်ကဆိုရင်ကျွန်တော်တို့လုပ်သမားတွေဟိုကျွန်တော်တို့လေသမားတွေကဟိုကျွန်တော်တို့ယာရီတိုင်းမှာဟိုလုပ်ငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာကျွန်တော်တို့ဟိုစပားဆိုရင်ရိတ်သိမ်းချွေလေးစက်တွေပေါ်လာတယ်ကျွန်တော်တို့ရက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒါတော့ကျွန်တော်တို့အလုပ်သမားတွေကအခုတော့လည်းမရရတော့ဘူးဟိုအဲ့လိုအစားရှိတဲ့ပြင်ကျွန်တော်တို့လူနဲ့တော့ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာအလုပ်သမားလူကန်စားအလုပ်မရှိတော့ဖြစ်တဲ့ခါကျတော့ကျွန်တော်တို့ဟောပေါ့ဝင်ငွေကိုရတာတယ်ဆိုတဲ့နိုင်ငံကြီးအင်ဂျင်နိုင်ငံတွေကိုတော့ကြာလာကြတယ်အဲ့ကြတော့ဆရာကျွန်တော်အလို့ရှင်လုံသမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှလေကျွန်တော်တည်တဲ့လောက်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ဟိုပေါ့ဟိုလုံသမားတွေကိုနိုင်ငံခြားမထွက်စေခြင်းကိုယ့်ပြည်မှာကျွန်တော်တို့အခြေခံလျက်စစ်မီးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးစင်ပြေးလိမ့်မယ်လို့ထင်တယ်ဆရာ။ဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာတိုင်းကျွန်တော်တို့ကဟိုလူသမားတွေကျွန်တော်မြန်မာနိုင်ငံအခြေခံဟိုစင်သားတွေကသူများနိုင်ငံမသွားပဲနဲ့သူများနိုင်ငံအနေငယ်သောစက်ယုံလုပ်ယုံတွေလုပ်ငန်းရှင်တွေကကျွန်တော်တို့နိုင်ငံမှာဆိုရင်ကျွန်တော်တို့လူသမားတွေလည်းမိသားစုနဲ့ဥမကွဲတမ်းတဲ့နေရာထိုင်ရစစ်ပြေးမှာပေါ့ဆရာဒါပါပဲဆရာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကိုရဲနိုင်ဝင်းကိုကျွန်တော်တက်လက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ်ကိုအစစအကိုချစ်မြင်ပြောသွားတဲ့ကိစ္စပေါ့နော်။ဒီကျွန်တော်လည်းအရင်ကဒီကန္နာမျိုးမျိုးမျိုးမှာဒီလေယာကန္နာမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေဘက်ကပြောနေတာကတော့လေယာကွင်းမှာဆေးရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လို့အကနေသွားတာအပဝင်ပေါ့လို့ဖို့နေရာဟိုအလုပ်လုပ်ဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားတခါလေသမားတွေဘက်ကပြန်ပြောတာလည်းလေရမြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုကိုရဲနိုင်မောဟိုကိုရဲနိုင်ဝင်ဘလို့လေ့လာမိတော့ဒီဟိုလေယာကန္နာကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ哦
ဟုတ်ကဲ့အဲဒီကြတော့ဒီဟိုလေယာကန္နာရဲ့ဒီပါတကယ်ဟိုပြဿနာကဟိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့ပြင်မပြဿနာပေါ့ဗျာပြင်မပြဿနာ၄ရက်လို့ကျွန်တော်အမြင်တယ်ဒီကြတော့ဒီလေယာဆိုင်ဆံမှုနဲ့ပတ်သက်ပြီးတော့ဒီကြပြရပြီးအာမခံရရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခိုင်ရမှာမရှိဘူးအဲဒါမှဒီအချိန်ကြီးဒီဒိညာတိပြဿနာတွေကျွန်တော်တို့မဖြေရှင်းနိုင်ဘူးနောက်တစ်ခါဘာလဲဆိုလေဓမ္မတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါကိုလည်းကျွန်တော်တို့မဖြေရှင်းနိုင်ဘူးအဲဒါကတော့ဒီညာစီမပြင်းနေတဲ့ပြဿနာဈေးဘက်ပြဿနာပေါ့နောက်ဤပညာဒီကြတဲ့နာ၄ရက်ကိုကျွန်တော်ပုံမှန်ကမှဖြေရှင်းနိုင်ဘူးဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူး။အဲတော့လေယာလုပ်ငန်းဝင်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းဝင်ကလေသမားတို့ကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ရှင်းနိုင်ဘူး။ဘုလောက2ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျ။အဲ့လောက်နဲ့ကရက်တီလို့မရဘူးနော်။အဲ့တခါဒီလေယာသမားတွေအနေနဲ့ကဒီအဆက်ကဘာလဲဆိုတော့စေရန်လေယာတွေဓာတ်မြေဩဇာလို့ပါတင်းအားစုတွေတွင်းတဲ့ချိန်မှာလေဟိုဒီတီးရဲ့ကတနာရင်ဆိုင်နေတယ်။ဘာလဲဆိုတော့ဒီတင်းအားစုတွေတွင်းတဲ့နေရာမှာလေလောကဒီအုပ်ထားတဲ့ကိုမီးကြီးရဲ့စိတ်ပြည့်ချင်တဲ့ဟာမျိုးကိုရင်ဆိုင်ရတယ်။အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေသမားတွေအတွက်ကအတွက်ကတော့ဒီသွေးမိပြီးတဲ့ပြဿနာလေယာမျိုးပြဿနာအဈေးကွက်ပြဿနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတယ်ကဒီဆင်းရဲမွေးတည်လာတာအဲ့ဒီမှာကတော့နိုင်သူသားသမီးတွေအပါအဝင်သူတို့ပါဝင်ကဘာလဲဆိုတော့အထူးလေယာလုပ်ငန်းမလုပ်တဲ့လူသမားတွေကလေယာလုပ်ငန်းကိုသူတို့ကြတွေတက်လာတယ်သူပြမလဲသို့တော့ကျွန်တော်ပြောပြတကယ်တော့လုပ်ငန်းပြေးနိုင်တာကဟို main ကလေးတွေကိုအကန့်အသတ်နဲ့ပြေးနိုင်တယ်ယောက်ျားလေးအများကြီးကြတော့မပြေးနိုင်ကြဘူးတော့အဲ့တော့ဘာလဲဆိုတော့ဒီပြည်သားကိုဆက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေတာပေါ့နော်အဲ့တော့လေယာမီဖွင့်ကြိုးရေးလက်ဒီလိုပဲဘူးတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူးတကယ်ပြည်မှာတက်တနာတွေမဖြစ်ချင်းနိုင်ဘူးသူဒီစင်းရဲမွေးတူပြည်နာကိုကျွန်တော်မဖြစ်ချင်းနိုင်ဘူးအတစ်ဆက်တည်းကတော့ပူဇော်ဝင်လည်းပြောတယ်လို့ပဲအဲ့ဒီနည်းကိစ္စလည်းဒီလိုပဲတကယ်တော့နိုင်ငံတကာရည်ရွယ်ချက်နံမှုလို့စိတ်ပေါ်နေမယ်လို့ဒီရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေမှာဒီရင်းလုပ်ငန်းစီမံကိစ္စဖွင့်ကြိုးလာအောင်တကယ်ကအစိုးရပံ့ပိုးနိုင်တယ်လားဆိုတော့လည်းမလုပ်နိုင်ဘူးဟိုနိုင်ငံတကာချင်းတွေပေါ့ဗျာဂျာကာလိုချင်းတွေရပါတယ်ချင်းတွေကအတူကစုံရတတ်မှ900ခန့်လုံးပဲရှိတယ်ဒါပေမဲ့လို့ဒီနေ့လုပ်ငန်းချင်းလေးတို့ပြန်ချိတဲ့ခါကျတော့သူက700ခန့်လုံးတော့ချိတယ်ဒါတော့အလွယ်တကူမရဘူးပေါ့အဲ့တော့အဲ့လိုလုပ်ငန်းချင်းလေးတွေမဖွင့်လို့လာတာလည်းအလုပ်ကန်ရှားပါမှုရဲ့တောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကပါပါတယ
်ဟုတ်ကဲ့ဟိုရန်နယ်ကျေးဇူးတင်ပါတယ်အခုကျွန်တော်တော်ရချင်းတွေဝင်ပြီးတော့ဟိုဆန်နဲ့ရေးပြီးဆွေးနွေးထားတာကိုလည်းကျွန်တော်တို့ဟုတ်ဖတ်ပြကြပါတယ်မနားလောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးအကောင့်ကတော့အောင်သူရာဆိုတဲ့သူပါကမ္ဘာအမွေဆုံးနိုင်ငံမှာဖွံ့ဖြိုးနေတဲ့နိုင်ငံတွေလောက်လစာမှမပေးနိုင်တာတွားကြမှာပဲလေတဲ့နိုင်ငံခြားတွေလို့လစာပေးလဲလုပ်ငန်းရှင်တွေပြုတ်မှာပေါ့ အကောင်ဆုံးကသွားမဲ့သူတွေကိုအစိုးရကကူညီပြီးတက်ဆိုင်ရာတန်အမတ်တွေကကာကွယ်ပေးစီချင်တာပါပဲတဲ့အရင်ခေတ်တွေကတော့တချို့တန်ရုံတွေမှာအခွန်ဆောင်ရမတပါညီတိကိစ္စမှဆောင်ရမပေးပါလို့ရေးထားခဲ့ကြဘူးတယ်လို့ဆိုထားပါတယ်ရှင်နောက်အကောင့်ပိုင်ရှင်တယောက်ကတော့ပီတာကိုကိုလို့ခေါ်ပါတယ်ကျွန်တော်တို့နိုင်ငံမှာတဲ့စင်ကာပူဝန်ကြီးချုပ်လီကွမ်ယူလို့လူမျိုးရှိနေရင်တော့တိုးတက်ပြောင်းလဲမှာမဟုတ်ဘူးဘာလို့လဲဆိုတော့ငြိမ်းချမ်းရေးကိစ္စ2008ဥပဒေပြင်ဆင်ရေးအဓိကကျတဲ့အချက်တွေပြင်ဆင်ချင်သူတွေစ조사လိုက်လုပ်နေပေမဲ့ဖြက်စည်းရဖြက်စည်းကြောင်လိုက်လုပ်နေတဲ့လူတစုရှိနေတဲ့ရွေးတဲ့ကျွန်တော်တို့နိုင်ငံသားတွေသူများနိုင်ငံကနေကျွန်ဘဝကလွတ်မြောက်နိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်ရှင်ကြံတဲ့သူနောက်ဆုံးတယောက်ကတော့ကျော်စရာဆိုတဲ့သူပါ VOA PPC RFA စတဲ့မီဒီယာသမားဆိုသူတွေက NLD ကိုတစ်ဖက်တည်းလော်ပေးခဲ့ကြလို့အခု NLD အနိုင်ရနေပြီးအစိုးရဖြစ်နေပြီးသူတွေဘာကောင်းစားတယ်လဲဘာတွေပိုကောင်းလာတယ်လဲဘာကဏတွေမှာတိုးတက်ပြောင်းလဲလာတယ်လဲတားတို့အိမ်ပြန်ချင်ပြီဆိုတဲ့နိုင်ငံခြားရောက်မြန်မာတွေကိုလည်းသနာပါတယ်အခုမြန်မာပြည်မှာမြန်မာလူလတ်ပိုင်းတွေမရှိတော့ဘူးတဲ့အဖို့အဖွားနဲ့တက်ကြီးရွယ်ဦးတွေပေါ်ကျနေတဲ့တောနယ်တွေမှာတွားကြည့်ကြပါလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့အတူအခုဖတ်သွားတဲ့ comment တွေဆောစောကျွန်တော်တို့ဆွေးနွေးသွားတာတွေနဲ့ဓာတ်ရိုက်ကိုတက်ဆိုင်နေတဲ့ဟာတွေလည်းဖြစ်ပါတယ်နောက်ဟိုအကောင့်ပိုင်ရှင်ဦးစိုးရဲဆိုတဲ့သူကတော့နိုင်ငံခြားရေးနှိမ့်နှမှုအလုံးအရင်ဝင်ရောက်မလာသေးလို့ပါတဲ့ဒါကလည်းအကြောင်းအမျိုးမျိုးကြောင့်အဲ့ဒီကလာမှအဆင်ပြေမယ်အင်းဒီချင်းထိုင်းပြည်နာတို့ကိုနမူနာယူကြည့်ကြပါတဲ့သူတို့လည်းဘာမှတတ်တာမဟုတ်ပါဘူးတဲ့နောက်တစ်ယောက်ကတော့မြတ်နိုးမောင်ဆိုတဲ့သူပါဘာမှမပြောင်းလဲသေးဘူးဗျာတဲ့အခြေခံလူတန်းစားတွေကအခုရေကြီးမတောက်ရရင်တောင်ရေတွင်းလေးတော့မြင်ကျင်တာပေါ့ဗျာတဲ့အခုတော့အမတ်တွေလကကောင်းတာပဲမြင်နေကြရပါတယ်တဲ့ဆိုပြီးဆွေးနွေးထားပါတယ်ကျွန်တော်ကိုမိုးကျော်လေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆ
ရာ။ဟုတ်ကဲ့။မှုကျော်ကြီးအဲ့ဒီတော့အခုတိုင်းမှာဟိုရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေဟာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာ။ဟိုတိုင်းမှာရောက်တာ။ဆိုတော့သူတို့အရင်တော့ဆိုရင်တော့ကျွန်တော်တို့ကြားရတာနေဇတ်ဒေတာကလူတွေပဲလာကြတယ်ဆိုတော့အခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်။ဟိုပဲနေစွန်နေပြားတွေအစားလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေလဲဗျာ။ဆိုတော့ဆိုလို့ချင်တာကတော့ဗျာဟိုထမ်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာစားနေနေလာစားမပေးဘူးဆိုတာလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတင်ဖြစ်နေရတယ်မဟုတ်ဘူးပေါ့နော်။ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့ကိုကြီးလောက်ဆောင်ပေးနေတယ်လဲ
။ဟုတ်ကဲ့ကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေနေရတော့တိုင်းနိုင်ငံလုံးမှာရှိတဲ့အတိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်တွေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းမိကြပါဘောနော်စာဆောင်တွေဂျာနယ်တွေပြင်လဲလို့တက်ပြီးတော့ပေးတာတွေရှိတယ်။နောက်ကိုကြီးလောက်ဆောင်ပေးတာတွေရှိတယ်။စိတ်ဝင်စားဝင်နေတဲ့နေရာမှာအာတော့ကပြဿနာတွေအလုပ်ရှင်အလုပ်သမားပြဿနာတွေဖြစ်လာရင်တိုင်းဥပဒေကတိုင်းနိုင်ငံကိုဆောင်ရွက်ပေးတာတွေရှိတယ်။သူတို့ကြတော့ဆောင်းဝန်းကအမီးတဲ့မိဘကိုဖျားလို့ဆိုလို့ရှိရင်တိုင်းနိုင်ငံအတွင်းမှာရှိခဲ့အရှိကြောင်းရောက်ရှိလာတဲ့မြန်မာရှိကြောင်းပြည်သမားတွေကတော့ဒေတာအနှံ့ပြီးပြရတယ်ဒါပေမဲ့လို့တိုင်းနိုင်ငံထဲမှာရောက်တဲ့အခါတိုင်းလည်းဒီလုပ်ငန်းဝင်တွေနဲ့အသားရကြရှိပြီးလုပ်နိုင်ကြတဲ့အနေအထားတွေမရှိဘူးဒုက္ခရောက်နေတာတွေရှိရတယ်လုပ်ငန်းဝင်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းအခြေအနေတွေမဟုတ်ဘူးဆိုတာဒီလိုတွေ့ရတယ်ဘာလို့ဆိုတော့လူသားအင်အားများတဲ့အခါကျတော့ဝင်ရောက်လာတဲ့လူသားအင်အားများတဲ့အခါကျသူတို့ကတယောက်လာတယ်ဆိုလို့ရှိရင်ဟလာနောက်နှစ်ယောက်သုံးယောက်လောက်ရှိတယ်။တကယ်ရှိနေတဲ့လူသားအင်အားရှိနေတဲ့ခါကျတော့သူတို့ကအလုပ်ကမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပြီးတော့ဆောင်ရွက်တဲ့လူတို့မမြင်လေးတာအခြေခံဒါတစ်ချက်တွေ့ရတယ်။တွေ့တဲ့ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့သူတို့ခိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့သူတို့မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းနိုင်အလုပ်ချိန်လွတ်လပ်တယ်ဆိုလို့ရှိရင်သူက310တက်ရမှာပေါ့နော်။တန်းကို310ရမယ်။ဒါနဲ့လို့ဒီစေုံမောင်လေးရလောက်ရှိတဲ့လေုံမောင်လေးရလောက်ရှိတဲ့လက်ဆောက်ဒူတာတွင်လည်းမှာပဲဟလာဒီအများဆုံးရတာက200အစိတ်150ရနေပြီးတော့200အစိတ်အများဆုံးတော့တွေရတယ်310ရတဲ့စေုံတွေကလက်ချိုးယူလို့ရစေုံတွေတော့ပဲရှိတယ်ဘာလို့ဒီချင်းမျိုးတွေရှိတယ်လေရန်ဝင်ချင်းတွေကလည်းတော်တော်တော်ဒီကျမရင်းနဲ့ညီညွတ်တဲ့ဟလာတကယ်ကောင်းမွန်တဲ့လူစုံနဲ့ဟလာထိခိုက်မှုတွေရင်းနေပြီးကျေးဆဲတဲ့အခြေအနေမျိုးတွေမရှိဘူးဆိုတာကျွန်တော်တွေ့ရတယ်ပြီဆိုရင်အလုံးအားလည်းရက်ဒီသူတို့ရဲ့ရပိုင်ရွေးအခွင့်အရေးတွေလည်းအပြည့်အဝမရဘူးဆိုရှိရတယ်။မြန်မာနိုင်ငံထွက်လာတဲ့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့ခါမှာလည်းကျွန်တော်ဒီမှာအဲရှိကြောင်းမြန်မာလူသမားတွေအနေနဲ့တကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်းမြင်ရဲ့စိန်ခေါ်မှုတွေဥရိယစိန်ခေါ်မှုတွေအများကြီးရှိပါတယ်။ဒီအချိန်မှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရနေပေါ်လို့ရှိပြီးအင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်။အဲဒီလူသမားလက်မှတ်တွေလုပ်တဲ့ခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့အဲ့နိုင်ငံသဘောတူဖိုင်ရံနဲ့ရောက်လာတဲ့ MOU လူသားတွေရှိဒီ MOU လူသားတွေမှာလည်းစက်တလာလေးစေကိုချက်ပြီးစောတော့ကျော်ပြောထားတဲ့လုပ်ငန်းဝင်နဲ့သူတို့မူလကစာချုပ်ချုပ်ခဲ့တဲ့လုပ်ငန်းဝင်တွေလို့မလို့ရ မလုတ်တန်ရတယ်လည်းအခြားလုပ်ငန်းဝင်တွေရောက်သွားတာတွေရှိရဲ့ပြီးရင်ဒုက္ခတွေ
ဒါ
သာတွေအပြည့်ဝမရတာတွေရှိရဲ့ဒီခြေမျိုးတွေရှိပါတယ်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုမကျော်ကိုမကျော်ကျေးဇူးတင်ပါတယ်ကိုရဲနဲ့ဝင်ကျွန်တော်တလေလိုင်းမှာဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဟိုဒီပြဿနာကြီးကအမတန်ကြီးတဲ့အခက်အခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုသမားပြဿနာအခုလိုမျိုးပြပောက်ထူအလုသမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတတ်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုကန်ဖန်တီးပေးနိုင်အောင်ဗာများအစိုးရအနေနဲ့လှုပ်ပေးတယ်လို့အကြံပေးချင်ပါတယ
်ခင်ဗျားက SME တွေကိုစက္ကန့်အားပေးဖို့လိုတယ်လို့တကယ်လည်းဒါစိတ်နဲ့အကောင့်နဲ့ပေါ်ပေးဖို့လိုတယ်နိုင်ငံတကာယင်းနှိမ့်လုံနိုင်မှုကိုဖိတ်ခေါ်မှုနဲ့အတူဒီအလုတ်ကန်ကြီးရလာတဲ့အချိန်မှာဒီအလုတ်သမားတွေအတွက်ထိုက်ကြံတဲ့အခွင့်အရေးတွေပေါ့။ဒီလိုထိုက်ကြံတဲ့လုခလာသာကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေသူတို့အနာဂတ်ဘဝအာမခံရဲ့ကြည့်ရတယ်ကိုအကောင့်တွေပေါ်ပြီးမှဆိုရင်တော့ဒါကကြော့ကြသွားတယ်။တစ်ဖက်ကတော့အလုတ်ရှင်တဲ့အလုတ်သမားဒီပြဿနာတွေကိုအစိုးရကကြားကဖြန့်ပြင်းတဲ့ပုံစံမျိုးပဲနဲ့သူကိုယ်တည်းကဘူဟာလာချက်မှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်။လုပ်သမားတက်တာချောင်းကြီးလုပ်ငန်းတွေတစ်ဖက်ကအကောင့်တွေပေါ်ပြီးဖို့လိုတယ်။လူတွေမှုစိတ်ချော့ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ဒါပေါင်းကောင်းမွန်လာတဲ့အခြေအနေဖြစ်ပေါ်လာနိုင်တယ်။
ဟုတ်ကဲ့ကိုမိုးကျော်နောက်ဆုံးကျွန်တော်တို့စက္ကန့်20လောက်ဟိုထိုင်းမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်အစိုးရဒါမှမဟုတ်လေထိုင်းမှာရှိနေတဲ့တန်ယုံကနေပြီးတော့ဗာများလုတ်ပေးစီချင်ပါတယ်လေတစ်ချက်လောက်နှစ်ချက်လောက်ကလေးကျွန်တော်ခက်မြန်မြန်လေးပြောပါဦ
းဒီပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံတွေကနေပြည်ပတွေထွက်ခွာသွားတဲ့အလုပ်သမားတွေအတွက်ဆိုလို့ရှိရင်လက်ခံတဲ့နိုင်ငံတွေပေါ့ကျွန်တော်နိုင်ငံတွေပြုနေတဲ့လက်ခံတဲ့နိုင်ငံတွေရဲ့ဒါဒီနိုင်ငံခြားသားအလုပ်သမားတွေကိုစီလံဆောင်နေတဲ့ဥပဒေတွေ policy တွေအဲ့ဒါတွေကိုတခြားပထမဦးဆုံးပြုလုပ်တယ်ပြည်သူရှင်လို့ရှိရင်တရားဝင်မှုဆိုင်ရာရလောနိုင်ငံလေးကနေဒီထွက်ခွာပြီးလွတ်လွတ်လပ်လပ်လုပ်သားတွေတကယ်ပဲဟလာဒီကောင်းမွန်တဲ့လုပ်ငန်းဝင်တွေရောက်ပြီးတော့ကြတော့ဒီချက်ချာပဲဟလာဒီလောကတွေပြီးွားရတဲ့အခြေအနေမျိုးဖြစ်ဖို့ဆိုလို့ရှိရင်တော့တော့ပြောတဲ့ agency တွေပေါ့နော်ပွဲသားတွေကြီးစားတဲ့ agency
တွေဖြတ်ပေးပါဟု
တ်ပို့မှုရှိလာတဲ့အခါကျတော့အဲ့ဒီဒီရဲ့လုပ်ထုံးလုံးမှန်းတဲ့ကိစ္စတွေရှိလာတဲ့အခါကျလို့ရှိရင်လုပ်သားလုပ်ဒီလုပ်သားတွေကပြပောက်ရောက်ပုံမလို့သူစောတော့တရားဝင်မှုထောက်ထားရေးလုပ်ရတာပြူပြီးကုန်ကြတာလေ။ဒါပြီးပြီဆိုလို့ရှိရင်ဒါလုပ်ငန်းဝင်တွေကစောတော့ကျွန်တော်ပြောသလိုပဲသူတို့ပထမမူလကမြန်မာနိုင်ငံထဲမှာဆောက်လုပ်ချုပ်ခဲ့
တယ်။ဟုတ်ကဲ့ဖြတ်ပြပါဟုတ်ကဲ့
။လုပ်ငန်းဝင်တွေလူစားတွေအင်းကြီးတွေမှာမရောက်ရှိတဲ့နဲ့အခြားလုပ်ငန်းဝင်တွေထဲမှာမသက်မသားနဲ့လုပ်ငန်းဆောင်ရွက်နေရတယ်ရှိတယ်။ဒီပြဿနာတွေကလည်းမိမိဘဝရှိနေပါတယ်ဆိုင်နိုင်ငံတွေထဲမှာလည်
းဟုတ်ကဲ့ခမို့ကြဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အချင်းဟာတလောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့ဆုံးမှာမဟုတ်တော့ပါဘူး။အပဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျ။